Texas ပြည်နယ်စံတဖီမြို့ကထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကို Texas ပြည်နယ်တာဝန်ရှိသူတွေကလူသတ်မှုနဲ့တရားစွဲလိုက်ပါပြီ။အဲဒီပြစ်ခတ်မှုကြောင့်ကျောင်းသားအများစုအပါအဝင်လူ၁၀ယောက်ထဲမှနေသေဆုံးပြီးနောက်ထပ်၁၀ယောက်ဒဏ်ရာသွားပါတယ်။တနက်နေ့ဝင်ပစ်သူဟာ Dimitrios Pagosis ဖြစ်တယ်လို့တာဝန်ရှိသူတွေကပြောထားပြီးတောက်ကြမနဲ့၈နှစ်မှထိုးခင်မှာဝင်ပစ်တာလို့ကျောင်းသူကျောင်းသားတွေကပြောပါတယ်။တနက်နေ့ဝင်ပစ်သူလို့သံများရှိထားသူရဲ့နေအိမ်ကားဒဇင်းနဲ့ပြစ်ခတ်မှုဖြစ်တဲ့စင်တာဖီအထက်တန်းကျောင်းပတ်ဝန်းကျင်ကိုရှာဖွေတာမှာလက်လုပ်ပလင်းပုံးတစ်လုံးအပါအဝင်ဖောက်ခွဲပစ္စည်းတွေကိုရဲတပ်ဖွဲ့ကရှာတွေ့ခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ်။အခုအခါမှာလူသတ်မှုဆွဲခြင်းနဲ့ဖမ်းဆီးထားတဲ့ Pagosi ဟာကနဦးတုန်းကတော့ကျောင်းမှာတနက်နေ့ဝင်ပစ်ပြီးရင်သူ့ကိုယ်သူတတ်တည်မှုယူရထားပေမဲ့ကိုယ့်ကိုယ်ကိုယ်တတ်တည်ရတဲ့တတ်တည်မရှိခဲ့ဘူးလို့ဖမ်းမိပြီးတဲ့နောက်ရဲတပ်ဖွဲ့ကပြောတဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူး Abbott ကပြောပါတယ်။ပြေကမှုမှာတနက်နေ့လက်ကိုအသုံးပြုခဲ့ပြီးနှစ်လက်စလုံးကသူ့ရဲ့ဖခင်ပိုင်နေဖြစ်တယ်လို့လည်းအဘော့ကပြောပါတယ်။ဒါပေမဲ့လည်းတားပြစ်သူတနက်ယူသွားတာကိုဖခင်သိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့ပြောပါတယ်။ဘာကြောင့်အခုလိုပြစ်ခတ်တယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။